once-in-a-lifetime journey, you will travel past the boundaries of Earth's atmosphere and into outer space.
ကမ္ဘာပြင်အကာတာရဲ့ကိုကြီးသွားမှာပါအကာတာရင်ခံရဲ့သုံးပုံတစ်ပုံကပြတင်းတကားတွေနဲ့ဖွဲ့စည်းထားပါတယ်အကာတာထဲမှာပြန်တက်မှုတွေတဲ့အကြီးဆုံးပြတင်းတကားဖြစ်ပြီးကမ္ဘာကောက်ချောင်းနဲ့စัจ java လာကြီးရဲ့အမှောင်တုမြင်ကွင်းကိုတွေ့ရမှာပါတဲ့အမေဆုံလုပ်ငန်းကြီးကပိုင်တဲ့ Blue Origin ဒုံးမြန်လုပ်ငန်းရဲ့အကာတာခီးသွားလုပ်ငန်းကြော်ညာပါဇူလိုင်လ20ရက်နေ့မှာ Blue Origin ရဲ့ New Shepherdဒုံးပြန်တဲ့လူတွေလိုက်ပါချမယ်ပထမဆုံးတော့အာကာသခီးစဉ်အတွက်လူတဦးစာခုံတနည်းရစာကိုလေလံတင်ခဲ့တာပ
ါ Sold $28 million to number 107
ဒေါ်လာ28တန်းနဲ့ရောင်းလိုက်ပါပြီလို့လေလံဖြစ်သူ Steve Little ကြီးညာခဲ့တာပါအမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ဇူလိုင်လတဲ့အာကာသခီးလိုက်ပါနိုင်မဲ့ခီးစဉ်လက်မှတ်ကိုလေလံတင်ခဲ့တာပါအမေဆုံးလုပ်ငန်းကြီးကိုတည်ထောင်တဲ့ Jeff Bezos ရဲ့ဒုံးပြန်ကုမ္ပဏီ Blue Origin ကအွန်လိုင်းကနေတိုက်ရိုက်လီလံတင်ခဲ့တာမှာလီလံအောင်သူဘသူလဲဆိုတာကိုတော့ထုတ်ဖော်မပြောသေးပါဘူး။ Neil Armstrong နဲ့ Buzz Aldrin တို့ရဲ့လမျက်နှာပြင်ပေါ်ချေချခဲ့ကြတဲ့52နှစ်မြောက်နှစ်ပတ်လည်နေ့ကျရောက်တဲ့လမယ့်ဇူလိုင်လ20ရက်နေ့မှာအမေရိကန်ပြည်ထောင်စု Texas ပြည်နယ်အနောက်ပိုင်းကနေအာကာသကိုအသွားအပြန်ခီးစဉ်တွင်လိုက်ပါဖို့လီလံအောင်ခဲ့သူကိုလာမဲ့သတင်းပတ်တွေအတွင်ကြီးညာဖို့လည်းရှိနေပါတယ် Blue Origin ရဲ့အယောင်ညွှန်ကြားရေးမှူး Erin Connell ကတော့ Blue Origin အဖွဲ့ရဲ့ပထမဆုံးခီးတဲ့ကိုတွေ့ချင်လှပါပြီလို့ပြောပါတယ
် $28 million dollarsThat was my first auction I've ever seen.
ဒေါ်လာ28တန်းမှာဒါကသူ့အတွက်တော့ပထမဆုံးသောမျက်မြင်တွေ့ရတဲ့လီလံပွဲပါတဲ့မယုံနိုင်စရာအတွေ့အကြုံမှာဒေါ်လာ28တန်းဆိုတာမယုံကြည်နိုင်စရာပါလို့ပြောသွားတာပါ Blue Origin တစ်ဖွဲ့လုံးကပထမဆုံးခီးတဲ့ကိုတွေ့ကျင်ထားပါပြီသူတို့က Jeff Bezos နောက်သူ့ရဲ့ညီ Mark တို့နဲ့အတူ New Shepherd နဲ့လူသားတွေလိုက်ပါမယ်တမိုင်းဝင်ခီးစဉ်ကိုလာမယ့်သတင်းကားပတ်အတွင်းဇူလိုင်လ20ရက်နေ့မှာသွားကြပါမယ်တသက်မှာတခါသာရမယ်အခွင့်အရေးမျိုးပါလို့ပြောသွားတာပါပြန်သုံးနိုင်တဲ့ဒုံးပြန်အာကာသယာဉ်အခန်းတို့နဲ့2015ခုနှစ်ကဆလို့10မိနစ်လောက်ကြာတဲ့အသွားပြန်ခီးစဉ်15ချိန်ဆန်းသက်ခဲ့တာမှာအားလုံးအောင်မြင်ခဲ့ပါတယ်တလားကျော်ကြာအာကာသခီးစဉ်ကိုအွန်လိုင်းကလေလံဆွဲကြတာမှာဇွန်လ17ရက်နေ့မှာဒေါ်လာ40.8တန်းထိလေလံဈေးရောက်ရှိခဲ့ပြီးတဲ့နောက်ဇွန်လ12ရက်နေ့စနေနေ့မှာအာကာသခီးစဉ်ကိုလေလံတင်ရောင်းချခဲ့တာပါနိုင်ငံပေါင်း159နိုင်ငံကလူပေါင်း 9,500 လေလံပစ်ဖို့စီရင်သွင်းခဲ့တာလို့လဲ Blue Origin ကပြောပါတယ်။ဇွန်လ12ရက်စနေနေ့လေလံပွဲမှာတော့ဈေးအများဆုံးပေးတဲ့လေလံဆွဲသူ20ကျော်ပါဝင်ခဲ့ပါတယ်။ဇွန်လ9ရက်နေ့တုန်းကအမေဇုန်လုပ်ငန်းကြီးကိုတီထောင်သူဘီဆော့ကသူ့နဲ့ညီဖြစ်သူ Mark တို့ New Shepherd ရဲ့ပထမဆုံးအာကာသခီးစဉ်ကိုလိုက်ပါမယ်အကြောင်းကြေညာခဲ့ပါတယ်။ Jeff Bezos ကအခုလိုပြောပါတယ်
။ You see the Earth.From space, it changes you. It changes your relationship with this planet, with humanity. It's one Earth.
အာကာသကနေကမ္ဘာကိုမြင်ရတဲ့မြင်ကွင်းကခမည်းကိုပြောင်းလဲသွားစေမှာပါတဲ့။ကမ္ဘာလူသားတို့နဲ့ဆက်နွယ်မှုကိုပြောင်းလဲပေးလိုက်မှာပါတဲ့။ဒါဟာတခုတည်းသောကမ္ဘာကြီးပါ။သူ့အနေနဲ့လည်းဒီခီးစဉ်ကိုလိုက်ပါလို့ပါတဲ့။ဒါဟာသူ့ဘဝတစ်လျှောက်လုံးဆန္ဒရှိခဲ့တဲ့ကိစ္စ။ဒါဟာစွန့်စားကမ်းဒါဟာသူ့အတွက်တိတ်ကိုအရေးကြီးတဲ့ကိစ္စပါလို့ပြောသွားတာပါ။
I invited my brother to come on this first flight.
ဒီပထမဆုံးခီးစဉ်မှာအတူလိုက်ဖို့ညီဖြစ်သူကိုဖိတ်ထားပါတယ်တဲ့။သူတို့ကအရင်ပြည်ဆုံးမိတ်ဆွေတွေပါလို့အမေဆုံးလုပ်ငန်းကြီးကိုတီထောင်တဲ့ Jeff Bezos ပြောသွားတာပါ။ညီဖြစ်သူ Mark Bezos ကလည်းအကိုဖြစ်သူရဲ့ကံလန့်ချက်ကိုလက်ခံခဲ့ပါတယ်။
I wasn't even expecting him to say that he was going to be on the first flight.
ပထမဆုံးခီးစဉ်မှာအကိုဖြစ်သူလိုက်မဲ့အကြောင်းနဲ့သူ့ကိုပါအတူလိုက်ဖို့ခေါ်မယ်လို့ထင်မှားခဲ့တဲ့အကြောင်းပြောသွားတာပါ။အမေဆုံးလုပ်ငန်းကြီးကိုတီထောင်သူ Jeff Bezos နဲ့ညီဖြစ်သူတို့က Blue Origin ကစီစဉ်တဲ့ပထမဆုံးလူလိုက်ပါမယ်အာကာသခီးစဉ်မှာအတူလိုက်ပါကြမယ်ဆိုတဲ့သတင်းကြောင့်လေလံဆွဲသူတွေပို့ပြီးတော့များခဲ့ပါတယ်။လီလံအောင်နဲ့ငွေကိုတော့လူငယ်တွေချားမှာတိတ်ပန်တဲ့ဤပညာတုတ်တက်မြင့်တင်ပေးရေးပညာရေးဆိုင်ရာအကျိုးဆောင်တဲ့ Club for the Future ဆိုတဲ့ Blue Origin ရဲ့အဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။အလူလျောက်ဆက်တွေအလုံးတက်ဆင်ထားတဲ့အာကာသယာဉ်ကမ်းမှာ ခရီးသည်6ဦးထိလိုက်ပါနိုင်မှာဖြစ်ပြီးခရီးသည်တွေအတွက်ကိုယ်တိုင်ပြင်းပေါအကျယ်ကြီးတစ်ခုစီလည်းရကြမှာပါအမေဇုန်လုပ်ငန်းကြီးပိုင် Blue Origin ရဲ့အာကာသကိုပြန်တမ်းမဲ့ခရီးစဉ်တွေအတွက်လက်မှတ်တွေကတော့အများပြည်သူကိုမရောက်သေးသလိုခရီးစဉ်စဉ်လုံးလည်းမတက်မှတ်သေးပါဘူးဒါပေမဲ့လည်းအကတ္တခီးစဉ်ကိုလိုက်ပါမယ်ခီးတဲ့တွေကတော့လူချမ်းသာတွေပဲအဓိကဖြစ်ဖို့များပါတယ်ဗြိတိန်ကဂရေကျွဲတစ်ထည်ရစ်ချတ်ဘရန်ဆန်ရဲ့ Virgin Galactic ကုမ္ပဏီကလည်းခီးတဲ့တွေလိုက်ပါနိုင်မယ်အကတ္တရင်ကိုစမ်းသပ်နေပါတယ်ဒေါ်လာ2သိန်းကနေ2သိန်းခွဲထိကျတဲ့မယ်ခီးစဉ်အတွက်လူပေါင်း600ကြိုတင်စီးရင်သွင်းထားပါပြီ Elon Musk ရဲ့ SpaceX ကလည်းဒေါ်လာတန်းချီကုန်ကြမယ်အာကာသခီးစဉ်တွေအတွက်ပြင်ဆင်နေပါတယ်ရှင်